အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့ကြပါတယ်။ AI နည်းပညာလုံခြုံရေးအရှိလက်ပိုင်းပဋိပက္ခမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ယူကရိန်းနဲ့ရုရှားစစ်ပွဲမှာတရုတ်ကရုရှားဘက်ကိုထောက်ခံပံ့ပိုးနေတဲ့ကိစ္စထိုင်ဝမ်ဟောင်ကောင်တောင်တရုတ်ပင်လယ်စတဲ့အရေးကိစ္စတော်တော်များများနှစ်နာရီနီးပါးကြာဆွေးနွေးခဲ့တယ်လို့အင်ဖီဘော်ကနေထုတ်ပြန်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောမတူနိုင်တဲ့ကိစ္စရပ်တွေကိုစကားပြောဖြေရှင်းနိုင်မယ်လမ်းဖွင့်ထားတဲ့အနေနဲ့အခုလိုဖုန်းပြောကြတာလို့ဆိုပါတယ်ဒီနှစ်ထဲမှာကျင်းပဖို့ရှိနေတဲ့အမေရိကန်ရွေးကောက်ပွဲကိုတရုတ်ဘက်ကဝင်မဆွတ်ဖတ်ဖို့လဲသမ္မတဘိုင်ဒန်ကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာထိုင်ဝမ်မှာဗုဒ္ဓဘုရင်မနက်ပိုင်းက 9.4 မဂနီကျူရှိတဲ့အင်အားပြင်းငလင်လှုပ်ခတ်ခဲ့လို့အနည်းဆုံးလူ6ယောက်သေဆုံးသွားပြီးတော့လူပေါင်း930ကျော်ဒဏ်ရာရသွားပါတယ်လူပေါင်း80နီးပါးလည်းပျောက်ဆုံးနေတယ်လို့ထိုင်ဝမ်မီတာအဖွဲ့ကနေပြောပါရယ်။ဒါဟာနှစ်ပေါင်း25နှစ်အတွင်းအပြင်းထန်ဆုံးငလင်လှုပ်ခတ်မှုဖြစ်ပါတယ်။လူတွေအလုသွားဖို့အတွက်လမ်းမပေါ်ရောက်နေတဲ့အချိန်ကလေးတွေကြောင်းသွားဖို့အတွက်ပြင်ဆင်နေကြတဲ့အချိန်မနက်၈နာရီကနေ17နာရီကျော်အထိငလင်အချိန်ပေါင်း80နီးပါးလှုပ်ခတ်ခဲ့တာပါ။အခိုင်အမာစောင့်ထားတဲ့အဆောက်အအုံအများပြားလည်းပျက်စီးခဲ့ရပြီးတော့လက်ရှိထိုင်ဝမ်မှာတည်ယူပို့ဆောင်ရေးတွေရနာထားရပါတယ်ခင်ဗျာ။ထိုင်းနိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Move Forward Party ကိုဖျက်သိမ်းပေးဖို့တောင်းဆိုချက်ကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဗုဒ္ဓဘုရင်မှာလက်ခံလိုက်ပါတယ်။ဒီပါတီဟာထိုင်းဘရင်စနစ်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းဖို့ကြိုးစားနေပြီးတော့အဲ့ဒီလောက်ရဟာဘရင်စနစ်ကိုချင်းချောက်နေတာကြောင့်ပါတီကိုဖျက်သိမ်းဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကတောင်းဆိုထားတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ရှိနေပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ Move Forward Party ဖျက်သိမ်းခံရမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေလည်းနိုင်ငံရေးလှုပ်ခွင့်ပိတ်ပင်ခံရမယ့်အနေထားရှိတယ်လို့သတင်းတွေကနေဖော်ပြပါတယ်။ Move Forward Party ပြောခွင့်ရှိသူကတော့ဒီကိစ္စကိုရင်ဆိုင်ဖြေရှင်းသွားမယ်လို့သတင်းတောက်တွေကိုပြောပါတယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတဟောင်ဒူတာတေးရဲ့တငယ်ချင်းအရင်ကြီးလည်းဖြစ်တန်းနဲ့ချီတဲ့အားပေးထောက်ခံသူနောက်လိုက်တွေရှိတဲ့ခရစ်ယာန်တရားဟောဆရာတဦးလည်းဖြစ်တဲ့အာပိုလိုကွီဘိုလိုင်းကိုဖိလစ်ပိုင်တရားရုံးကနေဖမ်းဝရမ်းထုတ်လိုက်ပါတယ်။သူ့ကိုလူကုန်ကူးမှုအမျိုးသမီးတဦးကိုလိမ်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ဖမ်းရန်ထုတ်လိုက်တာလို့ Writers သတင်းမှာဖော်ပြပါရယ်။အဲ့ဒီတရားဟောဆရာဟာမိန်းကလေးငယ်လေးအမျိုးသမီးငယ်လေးတွေကိုလိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ရဲ့အလို့ရှိဆုံးစာရင်းဝင်နေတဲ့သူတယောက်လည်းဖြစ်ပါရယ်ခင်ဗျာ။ကမ္ဘောဒီးယားအခြေဆိုင် online ငွေလိမ်ကိန်းတွေမှာပိတ်မိနေတဲ့သူတို့နိုင်ငံသားအယောက်250ကိုကယ်တင်နိုင်ခဲ့ပြီလို့အိန္ဒိယဆိုရာကပြည်ခဲ့တဲ့သတင်းပတ်ကုံပိုင်းမှာပြောပါရယ်။အဲ့ဒီ online ငွေလိမ်ကိန်းတွေမှာပိတ်မိနေတဲ့အိန္ဒိယနိုင်ငံသား9000လောက်ရှိတယ်လို့ဆိုပါတယ်။အဲ့ဒီလူတွေဟာအလုပ်ရမယ်ဆိုပြီးတော့လိန်ခေါ်ခံရပြီးတဲ့နောက် online ငွေလိမ်ကိန်းတွေမှာအတင်းအဓမ္မအလုပ်စီကိုင်းခံနေရတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့2023ခုနှစ်အစီရင်ခံစာအရမြန်မာနိုင်ငံမှာအခြေစိုက်တဲ့ online ငွေလိမ်ကိန်းတွေမှာလူပေါင်း32000လောက်ကမ္ဘောဒီးယားမှာအခြေစိုက်တဲ့ online ငွေလိမ်ကိန်းတွေမှာလူပေါင်း33000လောက်အတင်းအကျပ်အလုပ်စီခိုင်းခံနေရပါတယ်ခင်ဗျာကျွန်တော်ဆော့ဖူပါပါ